Patriot မီဇိုင်တုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့ Ukraine စစ်ဖက်တပ်ဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုမှလေ့ကျင့်သင်တန်းပေးတော့မယ်လို့အမေရိကန်စစ်ဖက်အရာရှိသူက VOA ကိုအင်္ဂါနေ့ကပြောပါတယ် Ukraine တပ်ဖွဲ့ဝင်100လောက်ကိုဒီလအနောက်မှကျရင် Oklahoma ပြည်နယ် Fort Still အခြေစိုက်စခန်းမှာသင်တန်းပေးမှာပါ Patriot စနစ်ထိမ့်သိမ်းမွမ်းမံရေးအတွက်လေ့ကျင့်မှုတွေဟာလရည်နဲ့ခြေချနိုင်တယ်လို့လည်းပြောပါတယ်အမေရိကန်လက်နက်ကြီးတင်တန်းကြောင်း Fort Sill မှာပေးမဲ့ဒီတင်တန်းကိုအမေရိကန်မြေမှာပေးမလားနိုင်ငံရခြားမှာပေးမလားဒါမှမဟုတ်နေရာပေါင်းပြီးတော့ကျင်းပမလားဆိုတာပင်တဂွန်စစ်ဌာနချုပ်ကစဉ်းစားခဲ့ကြောင်းပင်တဂွန်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder ကပြီးခဲ့တဲ့တစ်ပတ်မှာပြောပါတယ်ဒါအပြင်ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်နောက်ထပ်ပေးအပ်မဲ့စီရင်အကူအညီတစ်စိတ်တစ်ပိုင်းအဖြစ် Bradley တိုက်ခိုက်ရရင်အစင်90ပေးပို့သွားမယ်လို့ပင်တဂွန်ကပြီးခဲ့တဲ့တစ်ပတ်မှာပြောပါတယ်ဘရက်လီရင်တွေထဲမှာ TOW တင့်ကပြစ်မီဇိုင်းတုံးရန်ကတ်ကိုရစနစ်နဲ့အတူထောင်နဲ့ချီတဲ့လက်နဲ့ခရံတွေလည်းပါဝင်မယ်လို့တောက်ကြနေထုတ်ပြန်ချက်မတိုင်ခင် VOA ကရရှိခဲ့တဲ့တရားဝင်ဆက်ရွက်စာတမ်းတစ်ခုမှတွေ့ရပါတယ်။ရုရှားကျူးကျော်စစ်နဲ့တနင်္လာနေ့ပိုင်းရင်ဆိုင်နေရတဲ့ယူကရိန်းအတွက်ပေးအပ်သွားမယ့်စီးရီးအကူအညီတွေထဲမှာအစင်မြင့်လေးချောင်းရန်ကတ်ကိုရစနစ်အပါအဝင်ပစ္စည်းကရိယာတွေပါပေးအပ်သွားမယ်လို့နေတိုးနဲ့ဥရောပသမဂ္ဂ EU ကောင်ဆောင်တွေကလည်းထပ်မံကြေညာပြုထားကြပါတယ်။